မဲဆွယ်စီယုံရေးဟောပြောနေတဲ့လှုပ်ကြံတက်ပြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာဂျပန်နိုင်ငံမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တူဦးဖြစ်တယ်လို့မြန်မာအပါအဝင်ဒေသတွေမှာလည်းလေးစားခံရသူတူလည်းဖြစ်တယ်လို့ဂျပန်ရောက်မြန်မာတွေကပြောပါတယ်သူဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့စဉ်မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအားပေးခဲ့သူဖြစ်တယ်လို့လည်းပြောကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ဂျပန်နိုင်ငံရေးသမိုင်းမှာဝန်ကြီးချုပ်ရာထူးသက်တမ်းအရှိကြဆုံးတာဝန်ယူခဲ့တဲ့မစ္စတာရှင်ဇိုအာဘေဟာနိုင်ငံရဲ့အနောက်တောင်ဘက်နာရာမြို့ကယထာပူရာတစ်ခုအနားဇူလိုင်၈ရက်နေ့လယ်ပိုင်းမဲဆွယ်ဟောပြောနေတုန်းတနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်ဆေးရုံရောက်ပြီးနောက်ကွယ်လွန်သွားခဲ့တာပါ။ကွယ်လွန်ချိန်မှာအသက်68နှစ်ရှိပါပြီ။သူကွယ်လွန်သွားတာဟာဂျပန်ပြည်သူတွေအတွက်သာမကမြန်မာနိုင်ငံရေးအတွက်ပါဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေကပြောပါတယ
်။ဟိုရှင်းစပါပြီ။လောက်ကြံခါလေးခေတ်ဆက်တဲ့ပတ်သက်ပြီးဒီမှာမြန်မာနိုင်ငံရဲ့မြန်မာနိုင်ငံသားတွေကြားထဲမှာတော့ဒါတော်တော်လေးကိုဝမ်းနည်းချေကွဲစရာကောင်းတယ်ဖြစ်ရလို့ပဲအားလုံးကပြောကြတယ်။ဘာဖြစ်လို့လဲဆိုတော့ရှင်းစပါပြီဝန်ကြီးချုပ်ဖြစ်တဲ့ချိန်မှာမြန်မာနိုင်ငံမှာလည်းဒီမိုကရေစီအခုကြောင်းကာလပေါ့အတင်းစင်တဲ့ဒါကလည်း2015ယူကောက်ဘွားနဲ့ဒေါ်ဆန်းစုကြည်အနေအနာရလာတဲ့ဒီတက်တန်းမှာစီစဝါဘေးကလည်းဝန်ကြီးချုပ်ဖြစ်နေတဲ့ချိန်ဖြစ်တဲ့ကြောင့်မို့လို့ဗမာနိုင်ငံရဲ့ဒီနိုင်ငံရေးဒီမိုကရေစီကြောင်းလေးမှာအဲဂျပန်နိုင်ငံရဲ့ဆန်းနိုင်ငံကတော်တော်လေးကိုကူညီပေးခဲ့တယ်လို့ကျွန်တော်သိရတယ်။အဲနောက်တစ်ခါဒီစီစဝါဘေးရဲ့မိန်းမကလည်းဗမာနိုင်ငံကိုကူညီပေးခဲ့တယ်မှာအဲတော်တော်လေးကိုစိတ်ပါဝင်စားစွာနဲ့အဲကူညီပေးခဲ့တာကိုသိရတယ်။
ရှင်ဇိုအာဘေဂျပန်ဝန်ကြီးချုပ်ဖြစ်နေစဉ်ကာလမှာမြန်မာနိုင်ငံကိုအရှိတောင်အာရှဒေသတွေကနောက်ဆုံးလက်ကျန်အလားအလာအကောင်းဆုံးနိုင်ငံအဖြစ်ရှုမြင်ပြီးဖွံ့ဖြိုးရေးအစီအစဉ်တွေကိုမူဝါဒချမှတ်ကူညီခဲ့တယ်လို့ဂျပန်နိုင်ငံမှာနေပေါင်းများစွာနေလာပြီးသတင်းစာဆရာတဦးလည်းဖြစ်တဲ့ဦးကျော်ကျော်စိုးကရှုမြင်ပါတယ
်။အာဆီယံနိုင်ငံတွေရဲ့နိုင်ငံမှာဒီမိုကရေစီထွန်းကားလာလို့ရှိဒေသတွေမြန်မာရေးတည်ငြိမ်ရေးဖွံ့ဖြိုးတည်ငြိမ်ဂျပန်နိုင်ငံနဲ့ဆက်ဆံရေးအတွက်များကြီးကြိုးဖြစ်ထွန်းလိမ့်မယ်လို့ယူဆတယ်ကြောင့်အဲဂျပန်ကမြန်မာနိုင်ငံကိုပတ်ပေါင်းစုံအနေပြီးတော့အကူအညီပေးခဲ့တယ်ဒီမိုကရေစီပြည်တွင်းကြောင်းလေးကိုအောင်မြင်ဖို့အတွက်အဲ့ချိန်မှာမစ္စတာကာဘေကဝန်ကြီးဖြစ်လာတယ်ဆက်လို့ဖြစ်လာတဲ့တကြောင်ဂျပန်အစိုးရရဲ့မူဝါဒအရရောဂျပန်နိုင်ငံရဲ့ state policy အရပါမြန်မာနိုင်ငံကိုအကူအညီပေးခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ဆက်တကြောင်မလို့မြန်မာပြည်သူတွေရဲ့အချမ်းမှာဝင်ကျောင်းဟောင်းရှင်ဇိုအာဘေယာမမကြီးတဲ့တန်ဖိုးရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်မှယူကြတယ
်ရှင်ဇိုအာဘေလက်ထက်မှာမြန်မာပြည်ဒီမိုကရေစီရေးကိုသာမကတိုင်းရင်းသားရေးအတွက်လည်းလှုပ်ဆောင်ခဲ့တာရှိတယ်လို့ဂျပန်ရောက်တိုင်းရင်းသားများအဖွဲ့ AUN ရဲ့အကြီးအကဲဖြစ်သူမိုင်ဂျိုဦးကပြောပါတယ
်ရှင်ဇိုအာဘေလက်ထက်မှာကျွန်တော်တို့မှတ်မှတ်ရကပါတော့ဂျပန်ရောက်ဒီကျွန်တော်တို့မြန်မာနိုင်ငံသားအပါဝင်နိုင်ငံသားအားလုံးပေါ့နော်ဒီကိုဗစ်ကာလအင်မတန်ခက်ခဲတဲ့အချိန်မှာသူတို့ကိုရမ်းဆဲတောင်းကူညီပေးခဲ့တဲ့အားကိုတော့ပေးတဲ့တကယ်ကျေးဇူးတင်ပါတယ်နောက်တစ်ခုကျွန်တော်နိုင်ငံအပြောင်းလဲအဲတမဒအုတ်ဒိဆိုင်နဲ့ကျွန်တော်တို့အောင်ဆန်းစုကြည်ကျွန်တော်ရက်ကအစိုးရလက်ထက်မှာဒီ ODA ပြည်မီရှော်ပြလိုက်တာရောနောက်ပြီးတော့ဒီချာ ODA အကောင့်ပတ်နေများစွာကျွန်တော်ရခဲ့တယ်အခုရှိမြန်မာနိုင်ငံထူးထန်တာစကားဝါခံပြီးတော့မှတိုင်းနာဒီနဲ့ဒီအမျိုးသားပြည်နယ်တင်ရည်အတွက်ညီညာရေးစတဲ့ဒီတန်တမန်ကစသူခံခဲ့တယ်။ဒါကြောင့်သူကွေလွန်သွားတဲ့အပေါ်မှာဂျပန်ပြည်သူနီးသူဟောင်းနေတာဖြစ်ခဲ့ရတာပေါ့လေ
။ကွေလွန်သူဝန်ကြီးချုပ်ဟောင်းဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံမှာအသက်အငယ်ဆုံးဝန်ကြီးချုပ်အဖြစ်2006ခုနှစ်မှာစတင်တာဝန်ယူခဲ့တာပါ။ဒါပေမဲ့လည်းအစာအိမ်ရောဂါကြောင့်တစ်နှစ်လောက်အနားယူခဲ့ပြီးအားနှစ်အကြာတကြောပြန်အာနာရလာချိန်မှာတော့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေနဲ့၈နှစ်သက်တမ်းတာဝန်ယူခဲ့ပါတယ်။ဂျပန်ဟာကမ္ဘာမှာအရေးပါတဲ့အခမ်းအနားကရှိရမယ်ဆိုပြီးကာကွယ်ရေးအသုံးစရိတ်တွေကိုလည်းတိုးမြှင့်ခဲ့ပါတယ်။တရုတ်နိုင်ငံနဲ့ခတ်တင်းတင်းဆက်ဆံရေးကိုအားပေးခဲ့သူဖြစ်ပြီးအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ဆက်ဆံရေးမှာလည်းပါပါနဲ့နဲ့ကင်တွယ်ခဲ့ပါတယ်။2020ပြည့်နှစ်မှာယာဒူးကဆင်းပေးခဲ့ပေမဲ့အဓိကနိုင်ငံရေးခေါင်းဆောင်တူဦးဖြစ်ဆက်လက်ရည်တည်နေခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။